Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ3ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့58တို့အပြင် Line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုဖြစ်ကျမအလင်မာကတောင်းယူတင်ဆက်ပေးပါမယ်။ဒီကနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မီဒီယာလွတ်လပ်ခွင့်အစိုးဆုံး၅နိုင်ငံထဲမှာမြန်မာပါဝင်လာတာ2022ဂွမ်ကျူးလူ့အခွင့်ရေးဆုဒေါက်တာစင်တီယာမောင်ရရှိတာယူကရိန်းအရှေ့ပိုင်းရုရှားနယ်မြေထဲတိမ်သွင်းဖို့စီစဉ်နေတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့ကလင်းမြို့တောင်ပိုင်းဒေသစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲအခြေအနေပတ်သက်ပြီး
တိုက်ပွဲကြတော့တောင်းချောက်ခင်းဒီကြောင့်ပြက်ကမ်းမှုတွေကဖြစ်လာတော့ကြတော့ဒီလေဟိုပုံနေရပေါ့ဖုံးချောင်းလဲပါပါဘူးလာလုံးကျွက်ပေါ့အင်ချေ900ကျော်မြို့ချိုခံရတာ
ကလေးမျိုးဒေသခံတအူးပြောသွားတာပါဒီကြောင့်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဆရာနာတိမ်းပြီးနောက်ပိုင်းမြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတာဒီလိုနောက်ဆုံးရရန်ကုန်ကသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တက်နဲ့ကိုသားညုံတို့ကတင်ဆက်ပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတည်းကိုထိုးချသွားတယ်လို့နယ်စည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါမြန်မာနိုင်ငံရဲ့အောက်မှာမြောက်ကိုရီးယားအဆင့်180အီရီထရီးယား189အီရန်188နဲ့တာကမန်နစ္စတန်189လေးနိုင်ငံပဲရှိပါတော့တယ်တိုင်းပြည်180ကိုတိုင်းတာခဲ့တဲ့အသေးစိတ်အညွှန်းကိမ်းမှာတော့မြန်မာနိုင်ငံရဲ့လုံခြုံရေးနယ်ပယ်ဟာကမ္ဘာမှာအဆိုးအဝါဆုံးအဆင့်180မှာရှိပါတယ်တရားဥပဒေပြဋ္ဌာန်းမှုနယ်ပယ်မှာ188လူမှုနယ်ပယ်မှာ184စီးပွားရေးနယ်ပယ်မှာ155နဲ့နိုင်ငံရေးနယ်ပယ်မှာ149ရှိပါတယ်ဆရာနာသိမ့်ပြီးကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်58ဦးကဆက်လက်အကျဉ်းချခံရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကျဉ်းချထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးအဝါဆုံးနိုင်ငံဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်။အာဏာပိုင်တွေကသတင်းသမားတွေကိုဖမ်းဆီးပြီးတဲ့နောက်စနစ်တကျညှဉ်းပန်းနှိပ်စက်ခဲ့ပြီးသေဆုံးသွားခဲ့သူ3ယောက်နဲ့2ယောက်ဟာအညှဉ်းပန်းအနှိပ်စက်ခံရကသေဆုံးသွားခဲ့တာဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအစွန်းရောက်ဖော်ပြမှုတွေနဲ့ဝါရပြကြည့်ရေးသတင်းတွေကများနေတယ်လို့ RSF ကပြောပါတယ်။အချက်အလက်ထက်သဘောထားအမြင်သံနဲ့မီဒီယာတွေကများလာပြီးတိုင်းပြည်တော်တော်များများမှာစိတ်ဝမ်းပွဲပြလာကြတယ်လို့အစိုးရခန်းစားကဆိုပါတယ်။လူမှုမီဒီယာတွေမှာသတင်းအမှားတွေကပိုတွင်ကျလာတာကိုလည်းထောက်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြဆဲမှာအာဆီယံအထူးကူဆက်လက်အနေနဲ့အထင်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရမှုမင်းမြန်တောင်းဆိုခဲ့ရမှာလက်တလောအခြေအနေရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်ဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်။တရားဥပဒေရရင်ဆိုင်နေစေအခြေအနေမျိုးမဖြစ်နိုင်တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ဒီတွေ့ဆုံခွင့်အပိနိုင်တဲ့ခြေနေမျိုးရှိလားဆိုတဲ့ဟာမျိုးညံ့ကြတာရှိပါတယ်ကျွန်တော်အနေနဲ့ကတော့ဒီတရားဥပဒေရရင်ဆိုင်နေတဲ့အချိန်မှာတော့ဒါတွေ့ဆုံနိုင်ဖို့မဖြစ်တိုင်သေးဘူးဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Prak Sokhon နဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းမှောက်မှာဖြစ်နိုင်တယ်လို့ကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်ဒေါ်ဆန်းစုကြည်ကိုအာဂရီမှုတဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချိုးဖောက်မှုစတဲ့အမှုပေါင်းဆယ်မှုကျော်နဲ့စစ်ကောင်စီဘက်ကဆွဲချက်တင်ထားပြီးလက်တလုံးအဖြစ်ထောင်ဒဏ်17နှစ်အထိချထားပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်းစရာအရဆိုရင်တော့ဆီယနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးတရားစွဲဆိုခံရသူ1500ကျော်သွားပြီးစစ်ကောင်စီလက်ချက်နဲ့တည်ဆုံးသူဟာလည်း1800ကျော်သွားပြီလို့ဆိုပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AABB စည်ရင်းစရာတွေကအချက်ကားလွန်းနေဆိုပြီးအထိမပြုပါဘူး။ 2022ခုနှစ်အတွက်တောင်ကိုရီးယားနိုင်ငံကွမ်ဂျူလူခွေရေးစုကိုဒေါက်တာဆင်ဒီယာမောင်ကိုချီးမြှင့်လိုက်ကြောင်းမေ18အောက်မေ့ပွဲဖောင်ဒေးရှင်းကကြေညာလိုက်ပါတယ်ဒီစုကိုတောင်ကိုရီးယားနိုင်ငံရဲ့နိုဘယ်ဆုလို့လည်းသိကြပါတယ်ဒေါက်တာဆင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီအရေးလူခွေရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများအပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကပြောပါတယ်အတူအဖြစ် 518 လို့သိကြတဲ့1989ခုနှစ်မေလ18ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်စန့်ကျင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအထိမ့်မှပြုသောအဖြစ်အောက်မေ့ပွဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွေရေးစုကိုချီးမြှင့်ခဲ့ပါတယ်။2000ခုနှစ်ကစတင်ချီးမြှင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါက်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုချီးမြှင့်ခဲ့ပြီး2022ခုနှစ်မှာဒေါက်တာဆင်ဒီယာမောင်ကိုခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်။2018ခုနှစ်မှာတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပေါ်ချီးမြှင့်ခဲ့တဲ့စုကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။မေလ18ရက်နေ့မှာအောက်မေ့ပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။ဒီလနောက်ပိုင်းမှာယူကရိန်းရှေ့ပိုင်းကိုရုရှားကသူ့နယ်မြေထဲသိမ်းသွင်းဖို့အစီအစဉ်ရှိတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတဦးကသတိပေးလိုက်ပါတယ်။တောင်ပိုင်းမြို့ကန်ဆာဒေတာကိုလည်းတရားနိုင်ငံအဖြစ်ရုရှားကအတိအမှတ်ပြုလိုက်မယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အမေရိကန်နိုင်ငံဆိုင်ရာသံအမတ်ကြီးမိုက်ကယ်ကာပက်တယ်ကတနင်္လာနေ့ကပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ Don't ask that Lou Hanks ဒေသမှာရုရှားကလူထုစာနာခံယူပွဲအတုကိုကျင်းပဖို့စီစဉ်နေပြီးခါဆာမာလဲလွတ်လပ်ရေးအတွက်မဲစာနာခံယူဖို့ရုရှားကလုပ်နေတဲ့လက္ခဏာတွေတွေ့ရှိရတယ်လို့မိုက်ကယ်ကာပက်တယ်ကဆိုပါတယ်ရုရှားကအဲ့ဒီဒေတာကအမတ်တွေနဲ့မြို့တော်ဝင်တွေကိုဖမ်းဆီးထားပြီးဖုန်းနဲ့အင်တာနက်တွေကိုပြတ်တောက်ထားပါတယ်။ကျောင်းတွေမှာရုရှားသင်ယူညွှန်းနှောင်းကိုမကြမီပြတ်ထမ်းဖို့စီစဉ်နေပါတယ်။အဲ့ဒီဒေတာတွေမှာရုရှားငွေရူဘယ်ကို၃ငွေအဖြစ်ရုရှားကသတ်မှတ်ပြတ်ထမ်းခဲ့ပြီးဖြစ်တယ်လို့ယူကရိန်းစိုးရွားကပြောပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဂျာမနီအစိုးရဖွဲ့ဟာထူးစီဝေးတက်ကူမစ္စဘတ်မြို့မှာကျင်းပပြီးတော့ဆွီဒင်နဲ့ဖင်လန်ဝန်ကြီးချုပ်တွေကဧည့်သည်တော်ဖြစ်တက်ရောက်ကြပါတယ်။လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တာကြောင့်ဒါတိတ်ကိုအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ် Olaf Scholz ကအစည်းအဝေးမစခင်မှာပြောပါတယ်။လူမျိုးရေးကိစ္စရပ်ဟာဥရောပနဲ့ဆွီဒင်ဖင်လန်နိုင်ငံတို့အတွက်လည်းအရေးကြီးတယ်လို့ Scholz ကဆိုပါတယ်။ဒီအစည်းအဝေးမှာလူမျိုးရေးအပြင်ယူကရိန်းနိုင်ငံအကြက်တဲကြောင့်ဖြစ်လာတဲ့စီးပွားရေးတက်ရောက်မှုတွေအဲ့ဒီတက်ရောက်မှုနဲ့ရာသီဥတုအပြောင်းလဲကြောင့်ဆောင်ရွက်ရမယ့်အပြောင်းလဲတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ Scholz ကပြောပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ဟာရုရှားနဲ့နေဆက်ချင်းဆက်နေပြီးတော့ယူကရိန်းစစ်ပွဲမတိုင်မီကနီတိုနဲ့ရုရှားကြားဂျာနီနိုင်ငံတွေဖြစ်နေရက်တည်ခဲ့ကြတာပါတကယ်လို့ဖင်လန်နဲ့ဆွီဒင်တို့ကနီတိုအဖွဲ့ကိုဝင်ဖို့ဆုံးဖြတ်ခဲ့ရင်ဘောလ်ကန်ဒေသကလနီဂရတ်ကမ်းခြေတွေမှာနျူကလ িয়ার လက်နက်တွေနဲ့အတန်ထက်ဆယ်ဆမြန်တဲ့ဒုံးကျည်တွေကိုခြာထားမယ်ဆိုပြီးတော့ရုရှားကတုံ့ပြန်ထားပါတယ်ဖင်လန်နိုင်ငံကနီတိုအဖွဲ့ဝင်နိုင်ငံဖြစ်နေမေလ12ရက်နေ့မှာရှောက်ထားဖို့ဆုံးဖြတ်လိုက်တယ်လို့ဖင်လန်သတင်းစာတစ်စောင်ဖြစ်တဲ့ Atlantic ကမေလ1ရက်နေ့ကရေးပါတယ်ဒီသတင်းကိုတော့တိကျအတည်ပြုလို့မရသေးပါဘူး။အိန္ဒိယနိုင်ငံမှာတော့ပုံမှန်မဟုတ်ဘဲနဲ့အပူလိုင်းဆိုးပြီးတော့ကျတာကြောင့်လက်စစ်တားအပြတ်တောက်တဲ့အခြေအနေတွေကြုံနေရပါတယ်။အပူဆွမ်းရင်တုံးလက်စစ်တားပြီးစေုံတွေလဲပတ်ဖို့ကြောင်မီးသွေးအလုံးလောက်မရှိတာကြောင့်လည်းပြည်내တော်များများနေတိုင်းတားပြတ်တောက်နေပါတယ်။အိန္ဒိယနိုင်ငံမှာတနင်္ဂနွေလုံးလက်စစ်တားရဲ့80ရာခိုင်နှုန်းအတွက်ကြောင်မီးသွေးအပေါ်မှာကလာရှိချာမီခိုနေရတာကိုလည်းဝေဖန်မှုတွေရှိနေပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်လာတဲ့အမျှလာမယ့်နှစ်တွေအတွက်မှာလက်စစ်တားလိုအပ်ချက်ကလည်းပိုးပြီးတော့တိုးလာမှာဖြစ်တာကြောင့်တခြားလက်စစ်စွမ်းရင်အရင်းမြစ်တွေလိုအပ်တယ်ဆိုတာကလည်းမြေမောင်းထိုးပြနေပါတယ်။နိုင်ငံအနှံ့အပြားမှာအပူချိန်ဇက်တိုက်မြင့်တက်ဓာတ်ပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားရပါတယ်။အပူချိန်ကြောင့်မလို့ကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါတယ်။ဒီနှစ်မတ်လဟာ1900ခုနှစ်နောက်ပိုင်းအပူဆုံးလအဖြစ်မှတ်တမ်းဝင်ခဲ့သလိုပဲနိုင်ငံရဲ့မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာလည်းဧပြီလပြင်းပြအပူချိန်ဟာ122နှစ်အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးစလဌာနကပြောပါတယ်။ရိုဟင်ဂျာနဲ့ဝီဂါရီအပါအဝင်ဧပွဲတော်ကိုမစင်နှဲနိုင်ကြတဲ့မွတ်စလင်တွေနဲ့ငမမှုတွေအကြမ်းဖက်မှုတွေပိပခါတွေနဲ့ယောဂဗျာဆိုးတွေရင်ဆိုင်နေရသူတွေအားလုံးကို Eid al-Fitr အခါသမယမှာအောင်မြင်အမှတ်တရဖြစ်ရတယ်လို့သမရဂျူဘိုင်ဒန်ကမနေ့ကအင်ဒီယိုမှာကျင်းပတဲ့အေးပွဲတော်မှာပြောဆိုသွားပါတယ်။အစ္စလမ်ဘာသာဝင်ရဲ့ Ramadan ဥပုသ်ရာသီကုန်ဆုံးတဲ့ Eid al-Fitr ပွဲတော်ကိုမနေ့ကသမရဂျူဘိုင်ဒန်နဲ့သမရဂရော့ဂျီလ်ဘိုင်ဒန်တို့အင်ဒီယိုမှာကျင်းပပါတယ်။ဥပုသ်သီလစောင့်တည်မှုကနေတဆင့်တခြားသူတွေရဲ့ဒုက္ခတွေပေါ်မှာဆန္ဒမှုကိုမွတ်စလင်တွေပြသခဲ့ကြပါတယ်။ကမ္ဘာကြီးနဲ့အတိဒုက္ခရောက်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့နေရာဖြစ်ဖို့ရဲ့ရရပြည့်လှကြဖို့ခိုင်မာတဲ့တန်တိတာကိုချမှတ်ခဲ့ကြတာကိုတွေ့ကြရပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သမ္မတအီဘီရောမှာဘုစကင်ဘာသာဝင်တွေကိုဖိတ်ကြားပြီးတော့အပွဲတော်အခမ်းအနားကျင်းပတဲ့အစဉ်လာဟာအရင်ကလည်းဆယ်စုနှစ်နဲ့ချီရှိခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီလိုအခမ်းအနားတွေကျင်းပတာရပ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှလိုပဲကမ္ဘာတစ်ဝှမ်းကအစ္စလမ်ဘာသာဝင်တွေရမန်ဒန်ဥပုသ်လကုန်ဆုံးတဲ့ Eid al-Fitr ပွဲတော်တွေကျင်းပနေပြီးတော့ဝိပုစုတောင်းမှုတွေနဲ့အခမ်းအနားတွေလည်းကျင်းပနေပါတယ်။မွတ်စလင်နိုင်ငံတွေကြားလာထွက်တာကိုကြည့်ပြီးတော့အပွဲတော်ကျင်းပတဲ့နေ့တတ်မှတ်တာဖြစ်တဲ့အတွက်တနင်္ဂနွေနဲ့တနင်္ဂနွေပွဲတော်တတ်မှတ်တဲ့ရက်ကတော့မတူပါဘူး။အိန္ဒိယနိုင်ငံကမွတ်စလင်တွေ၊ယူရိုပ်နိုင်ငံကရှီယက်မွတ်စလင်တွေလည်းမနေ့ကအစ်အယ်ဖစ်ထရပွဲတော်နဲ့ဝိပုစုတောင်းပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံမြို့တော်ပေကျင်းမှာတော့ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကိုကြိုင်တွေ့ဖြစ်ရှင်းဖို့ဆေးရုံအသစ်တွေပြင်ဆင်နေပါတယ်။2003ခုနှစ် SARS ရောဂါဖြစ်ခဲ့တဲ့အချိန်တုန်းကစောက်ထားတဲ့အရှေ့နိုင်ငံရဲ့အရှေ့မြောက်ပိုင်းကဂရင်းတထောင်ဆေးရုံကိုလိုအပ်ရင်အသုံးပြုလို့ရအောင်လို့ပြန်ပြီးတော့မွမ်းမံထားတယ်လို့နိုင်ငံပိုင်မီဒီယာကအင်ကာနီမှာဖော်ပြပါရတယ်။အတိမပြုတ်နိုင်တဲ့ online သတင်းတွေမှာတော့လေဆိပ်နားက quarantine center မှာဂရင်းထောင်နဲ့ချီပြီးတော့ပြင်ဆင်ထားတယ်လို့ပြောနေကြပါရတယ်။ပေကျင်းမှာသတင်းနှစ်ပတ်အတွင်းကူးစက်သူက450လောက်ရှိပါတယ်။တရုတ်နိုင်ငံမှာ COVID ထိန်းချုပ်ရေး Zero COVID မူနဲ့အသွာလာရေးကန့်သတ်မျိုးလိုက်ယောဂဆစ်ဆီရာနဲ့ယောဂကူးစက်တဲ့သူတွေကိုတိကျခွဲထုတ်ထားဖို့ယာယီစင်တာတွေကိုပြင်ဆင်နေကြတာပါ။ရက်ကွက်အလိုက်ပိတ်ဆို့တာတွေလုပ်နေသလိုပဲကူးစက်မှုနှုန်းများလာရင်တော့တမျိုးလုံးကိုပါအသွာလာတွေပိတ်ထားဖို့ပြင်ဆင်ထားပါတယ်။ဘေကျင်းမှာစားတောက်ဆိုင်တွေနဲ့အားကစားရုံတွေကိုလည်းဗုဒ္ဓဟူးနေ့အထိပိတ်ထားသလိုမြို့တော်ရဲ့အထင်ကြီးနေရာတွေကိုလည်းဒီကနေ့အင်္ဂါနေ့ကစပြီးတော့ပိတ်ထားပါတယ်။မြို့ကန်20သက်တန်းကိုဒီကနေ့ကစပြီးတော့ယောဂဆစ်ဆီမှု3ချိန်ဆက်လုပ်ဖို့ကိုလည်းမိန့်ထုတ်ထားပါတယ်။နိုင်ငံတော်များများမှာကိုဗစ်ကာကွယ်ဆေးနဲ့ကုသဆေးရီအသုံးပြုစီကံတွေဖြည့်လျှော့ပေးနေတဲ့အချိန်မှာပဲအခုလိုတရုတ်နိုင်ငံရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးမှုအပေါ်မှာကျွမ်းကျင်သူတွေကတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကုသညုံတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတဲ့အကြောင်းကိုစပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းလုပ်ငန်းလုပ်ကိုင်နေတဲ့သတင်းသမားတွေဟာသတင်းရယူခွင့်ကန့်သတ်ခံရတာချင်းချောက်ခံရတာတွေကြုံနေရတယ်လို့ပြည်တွင်းသတင်းသမားတွေကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းသမား140ကျော်အထိရှိခဲ့ပြီးဒါဟာနှစ်ပေါင်း30အတွင်းသတင်းသမားတွေဖိနှိပ်ခံရမှုစံချိန်တင်ဖြစ်ခဲ့တာလို့လည်း ISP မြန်မာမဟာဗျူဟာနဲ့လေးလာရေးအင်စတီကျူကထုတ်ပြန်ထားပါရယ်ရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါရှင်
မြန်မာနိုင်ငံအတွင်းသတင်းသမားတွေဖိနှိပ်ခံရမှုဟာအနှစ်30ကျော်အတွင်းစံချိန်တင်ဖြစ်နေတယ်လို့ ISP ကထုတ်ပြန်လိုက်သလိုပဲမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်မရှိဆုံးအဆိုးရွားဆုံး၅နိုင်ငံအထိကိုထိုးကျသွားတယ်လို့ ISF နယ်စည်းမထားသတင်းတောက်များအဖွဲ့ထုတ်ပြန်ကြမှာပါရှိပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးနှိပ်ကိုခံရတာပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်ရပ်တည်နိုင်မှုအားနည်းလာတဲ့အခြေအနေတွေကအဓိကဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးကတည်းကသတင်းသမားတချို့ဖမ်းဆီးခံရတာထွက်ပြေးတိမ်းရှောင်ရတာတွေရှိနေပြီးတော့သတင်းလွတ်လပ်ခွင့်တွေကျဆင်းလာနေတယ်လို့သတင်းစာဆရာဦးမြင့်ကျော်က VOA ကိုပြောပါတယ
်သတင်းလွတ်လပ်ခွင့်ကဖမ်းဆီးခံရတဲ့ဟာတွေကြည့်မယ်ပဲဆုံးရှုံးမှုတွေကြည့်မယ်ပိတ်သိမ်းသွားတဲ့ဌာနတွေကြည့်မယ်နောက်ကတော့ဟိုတင်းအကြီးသေးတွေကြည့်ရင်တော့ဟိုအားလုံးကအကြဘက်ကိုဥတည်နေတယ်ကြလည်းကြနေသေးပဲပေါ့နော်ကြလည်းကြနေသေးပဲပေါ့နော်ဆိုတော့ဒီအရာအလုံးမှာတရင်လွတ်လပ်ခွင့်အတွက်ရောဒီတရင်ကိုရယူနေတဲ့လူအများပြိတ္တအတွက်ရောအလုံးအတွက်မကောင်းတဲ့အကျိုးဆက်တွေကြီးပဲပေါ့နော်ဟိုသို့တော့ဟိုဒီနေရာမှာတော့အာဏာနိုင်ငံအာဏာဟိုတခုခုထိန်းချုပ်မဲ့သူတွေသူတို့တွေကတော့ဒီဟာမျိုးကိုတရင်ကိုပြိတ္တမှုတားဆီးဖို့အတွက်လုပ်ကြတယ်သူပဲနဲ့တကယ်တမ်းဆက်ရောက်မှုတွေကတော့ဟိုအများစုနဲ့တရင်ကြားရတဲ့ပြည်သက်တွေရောဒီတရင်လောကမှာပြည်သက်တွေအားလုံးရောဒါဆိုးရတဲ့ကျိုးဆက်တွေခံစားကြရတယ်လို့ကျွန်တော်မြင်တယ်
အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရင်မီဒီယာသမားတွေကိုဖမ်းဆီးထောင်ချတာအများဆုံးနိုင်ငံဖြစ်လာတယ်လို့လည်း သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်ဇူလိုင်လထုတ်ပြန်ချက်မှာရေးသားထားပါတယ်။လက်ရှိမှာလည်းစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေဒီကနေ့အထိရှိနေသေးတယ်လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်။ဟိုစိုးနေတယ်ပဲလို့ပဲပြောမယ်။ဘာလို့လဲဆိုတော့ဖမ်းဆီးမှုတွေအဆင်ရှိနေတယ်ပဲ။နောက်ဖမ်းဆီးခံရတဲ့သတင်းသမားရေးတဲ့လည်းတပြေးပြေးနဲ့ဟိုတိုးလာတာ။ပြီးခဲ့တဲ့အောက်တိုဘာလမှာဒီကြိမ်ဟိုလုံးငင်းခွင့်ပေးတဲ့အချိန်မှာအနည်းဆုံးဆိုတော့30ဟို5ရောက်36ရောက်အဲ့လောက်ထိကျသွားပြီးတော့အခုအိမ်မပိုင်းမှာတစ်ခါပြန်ပြီးတော့ဟိုများလာတာအခုဆို50ကျော်ဟို50ကျော်60နီးလောက်ပြန်ရောက်လာတာဟုတ်နော်ဟိုပြန်ရောက်လာဆိုတော့ဒီကိန်းကနေကတော့အမြင့်ဆုံးဖြစ်နေပြီးခဲ့တဲ့နှစ်တာတည်းမှာအမြင့်ဆုံးဆိုတာထိန်းသိမ်းခံရတဲ့ပြည်တိုင်းကြခံရတဲ့အမြင့်ဆိုင်တဲ့ကိန်းကနေပေါ့နော်တော့နောက်တစ်ခါတော့ဆိုတည်ဆုံးမှုတွေလည်းဒါပထမဆုံးရှိလာတယ်ဒီဇင်ဘာဇန်နဝါရီလတွေမှာဆိုတော့ဒါတွေကလည်းဟိုတည်င်းလူလက်ခွင့်ရဲ့ဟိုဟို indicator ပြောမလားညွှန်းတဲ့ gain တွေမှာဆိုဒီတည်ဆုံးမှုတွေကကြီးမားမားဟိုကျိုးတက်မှုတွေလည်းရှိနိုင်တယ်လို့ထင်တ
ာတရင်းမီဒီယာသမားတဦးဖြစ်တဲ့မန်မျိုးမျိုးအေးကလည်းအာနာသိမ့်ပြီးနောက်ပိုင်းတရင်းရယူပိုင်ခွင့်ဆုံးရှုံးလာတယ်လို့တဲ့င်းသမားတွေရဲ့လုံခြုံရေးဟာလဲစိုးရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ
်ဒီညီမတို့တဲ့င်းသမားတွေအနေနဲ့ဆရာနာသိမ့်ပြီးနောက်ပိုင်းနဲ့အနာမသိမ့်ခင်မှာဆိုလို့ရှိရင်ဒီဆရာနာသိမ့်ပြီးနောက်ပိုင်းမှာတော့ပို့ပြီးတော့ခက်ခဲသွားတာပေါ့သူတို့နဲ့ပတ်သက်တဲ့တဲ့င်းတွေကိုရေးလို့ရှိတယ်သူတို့စီကချင်းချောက်တာတွေအဲ့လိုမျိုးတရားဆွေးဆိုမဲ့ဟာတွေအဲ့လိုမျိုးတို့ရှိပါတယ်ဟောအရင်တော့ကနေစလို့ရှိရင်ဒီအခုနောက်ပိုင်းမှာပို့လေလုံခြုံမှုတော့တင်ပြီးတော့လုံခြုံမှုမရှိဘူးဆိုတာကိုတရားတည်နေတောင်မှအာဘယ်ပေါက်ကလာပြီးတော့သူတို့ကဆက်ဆင်းမနေပို့လေအာဥမာဆိုရှယ်မီဒီယာတွေကိုတုံးတဲ့အပိုင်းမှာလေတခုတင်လိုက်လို့ရှိရင်သူတို့ကစောင့်ကြည့်နေမလားပို့လေအဲ့လိုမျိုးတခုတင်လိုက်လို့သူတို့ကပတ်သက်တဲ့သတင်းတွေကိုတင်လိုက်လို့ရှိရင်ဥမာရှင်းလိုက်လို့ရှိရင်အာသူတို့ကလာပြီးတော့ရှင်းချမလားတရားဆွေးမလားအဲ့လိုပို့အဲ့လိုမျိုးဆွေးနေတယ်လို့ခင်မပါလေဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကဒီကနေ့အထိဖမ်းဆီးခံရတဲ့သတင်းသမား140ကျော်နဲ့တေဆုံးသူ3ဦးအထိရှိခဲ့တယ်လို့ ISF ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်မှာဖမ်းဆီးခံထားတဲ့သတင်းသမား58ဦးအထိကျန်ရှိနေပြီးတော့အဲ့ဒီထဲက19ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်။ကျန်ရှိနေတဲ့သတင်းသမားတွေကိုအ мян ဆုံးပြန်လွှတ်ပေးစေချင်တယ်လို့သတင်းသမားတဦးဖြစ်တဲ့မန်မျိုးမျိုးအေးကကမ္ဘာသတင်းလွတ်လပ်ခွင့်မှာတောင်းဆိုပါတယ
်။ဒီညီမတို့ကသတင်းမီဒီယာသမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေ။ကိုလိုကိုဒီကိုလိုကိုဒီသတင်းတွေရင်းနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တော်တွေဖမ်းဆီးတာတွေအဲ့လိုမျိုးမလုပ်စေချင်ဘူးပြီးလို့ရှိရင်ဒီဖမ်းဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးစေချင်တယ်လို့တောက်ဆိုပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းသမားတွေကိုဖမ်းဆီးထောင်ချတာသာမကသတင်းမီဒီယာဆက်တခုကိုလည်းလုပ်ငန်းလိုင်စင်ရုပ်သိမ်းထားပါတယ်သတင်းသမားအများပြားလည်းထွက်ပြေးတိမ်းရှောင်နေရပါတယ်ပြည်တွင်းမှာပဲသတင်းရယူသတင်းလုပ်ငန်းလုပ်ကင်သူတွေရှိနေသေးပေမဲ့လည်းအများစုကတော့တိုးတိုးတိတ်တိတ်နဲ့လုပ်ငန်းလုပ်ကင်နေရတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းငန်းပြပြပေးခဲ့တဲ့သတင်းသမားတွေသတင်းရယူဖို့ခက်ခဲလာတဲ့အခြေအနေကြောင့်ပါရှင်။အခုဆက်ပြီးတော့ကလေးမြို့တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဒီနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့နယ်စစ်ရေးတင်မာမှုအခြေအနေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံပြောပြပေးပါမယ်ရှင်
။တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားဒီကနေ့တိုက်ပွဲပြင်းထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးတင်မာနေတဲ့တကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့လေကြောင်းရဟယင်3တိုက်ခိုက်တဲ့အထိပြင်းထန်နေတယ်လို့ဒေသခံဦးဖို့အောင်ကပြောပါတယ
်ဒီညနေပိုင်းပေါ့ညနေပိုင်း3နာရီတောက်ကပေါ့ဖြစ်စီနှစီနဲ့လာပြီးတော့လေရင်ပြတ်ခတ်မှုပေါ့နော်အဲ့ဒါလည်းလုပ်သွားတယ်လို့အဲ့ဒါရှေ့စီးဖက်ရှေ့စီးချားတော့ပေါ့နော်တင်သားချားတော့တောက်လျှောက်ရွာချင်းဆက်ရွာပေါ့ဒီတိုက်ပွဲကြတော့တောက်လျှောက်ဖြစ်နေတာပေါ့ PDF ကနေတော့ရောက်တိုက်တဲ့ပုံမျိုးကြီးကသူတို့ကစစ်ကြောင်းထိုးတာပေါ့စစ်ကြောင်းထိုးပြီးတော့မှလူကကနေလက်လက်ကြီးနဲ့စပြီးတော့တွေ့လို့မျိုးတိုက်ပွဲစပြီးဖြစ်တာပေါ့လေကြောင်းပြက်ခတ်မှုတွေကဖြစ်လာတော့ကြတော့ဒီဒီလည်းဟိုပုံနေရပေါ့ကာကွယ်ရှိတဲ့နေရာတွေက
အထူးဖြစ်ဒီအရှိစီရှာတော်နွားရွာတင်သားရှာဖို့အဆရှိတဲ့ရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတာပါဒါအပြင်ဒီမနေ့မှာအရှိစီရှာဖို့ရွာဘက်မှာဖြစ်တဲ့တိုက်ပွဲအခြေအနေကိုတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကခုလိုပြောပါတယ်
当门个老在带多钱的呀不？今年看哎，下不那么好，现在呢下不那个了。哦，家门那有啥差的？那来多一两斤能行？今年带过去呢，老在就老在等那伢来老家他嘞，多少变态的呀不？
格林庙内大门前头，今年带过偏木青的，我们都压在里面。门那个米拉那样的带过青的，我说施工时标工也都不就专门通过葫芦标完嘞。
ဒီနေ့ချက်တာတော့မကြည့်သေးဘူးဗျာကလေးမှာတော့မနေတာတော့ကျွန်တော်တို့ဒါနေလေတနင်္လာရီလောက်မှာတော့ကျွန်တော်တို့ကလေးမျိုးနေအဲ့အစီအစည်းရွာဘက်မှာတုံတုံကြီးတက်တယ်ကိုမိုင်းဆောင်မိုင်းဆက်တိုက်ခိုက်ခဲ့တဲ့ဟာမျိုးရှိတယ်။ရှားဘူးရွာရဲ့အောင်ပုံစံမှာလည်းဒီရက်အကြံပေးအခွဲနဲ့ကျွန်တော်တို့အဲ့ဘွဲဖြစ်ပွားခဲ့တာရှိပါတယ်။ဒီအဲ့မှာတော့ကျွန်တော်တို့ပြသစ်ပြီးသူအစားဆုံးတိုင်
တိုက်ပွဲအတွင်းမှာရှေ့စီးရွာမရှိခံရတယ်လို့ဒေသခံဥဖောင်းကဆက်ပြောပါတယ
်ရှေ့စီးကတော့ဘုံကြောင်လဲပါပါပြီရွာလုံးကျွတ်ပေါ့အင်ချေ900ကျော်900ကျော်ပါပြီဟုတ်မရှိခံရတာဟုတ်အဲဆက်ကောင်စီကပေါ့နော်ဆက်ကောင်စီကဒီကောင်ကဆက်မတိုက်ပဲနဲ့မြည်ပဲပတ်ရှုဒီလိုလည်းမလို့ကြတော့ဒုက္ခတွေရောက်နေကြတော့
ရွာမရှိခံရလို့ရွာသား2000ခန့်ဟာမိဘတက်ပြီးတော့ဘေးလွရကိုတင်းရှောင်နေကြရတယ်လို့ဒေသတွင်းစစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်ဆက်ဆောင်စီမြန်မာစစ်ဘေးကောင်ရှောင်ကြရလဲကြည့်ရဒါပြီးတော့ဂျွာနာနီအဲ့ဒါကိုပြောင်းသွားကြရလဲကြည့်ရဒီဟာလုံးနီးပါးအခုကမရုပ်ကန်နေရတော့ခါကြတော့ဆောင်ကနန်းတော့ရှိမှပြလောရှောင်နေကြတော့2000ဝင်ကျင်တော့ရှိမှပြောစားဝတ်နေရတော့ဒီတော့ရဲအိမ်မှာလည်းနေကြလဲရှိရတတို့ဆိုလို့ချင်းပြည့်စီရှောင်ကြရလဲကြည့်
အရှိစီကြီးရွာဟာနေအိမ်ပေါင်း100ကျော်ရှိပြီးတော့ဒေသခံတွေကတော့အားလုံးနှီးပါးလောင်ကျွမ်းတယ်လို့ပြောကြပေမဲ့အင်ချေဘလောက်ထိလောင်ကျွမ်းခဲ့ရဆိုတာကတော့တိကျကျမသိရသေးပါဘူးစစ်ကောက်စီပြောခဲ့ရသူကတော့အရှိစီရွာမီးလောင်တာမရှိဘူးဆိုပြီးတော့ညင်းပါတယ်ဧပြီလ29ရက်နေ့တုန်းကကလေးမြို့နယ်တောင်ပိုင်းအရှိစီကြီးရွာဘက်မှာစစ်ကောက်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တိုက်ပွဲတွေဖြစ်မှုဖြစ်စဉ်တွေမှာနေရက်ကနေပြီးတော့ထွက်ပြေးတင်းရှောင်လာတဲ့ရွာသားတွေမေတ္တာမြစ်ကိုဖျက်ကူးစဉ်သရားကျိုးကြလို့လူ9ဦးထက်မနည်းသေဆုံးမှုတွေလည်းရှိခဲ့ပါတယ်ဧပြီလ17ရက်နေ့ကလည်းကလေးမျိုးနယ်ကလေးကန်ကောလမ်းပေါ်မှာရှိတဲ့နှချောင်းကြီးရွာမိရှုခံခဲ့ရပြီးတော့ဧပြီလ12ရက်နေ့မှာအောင်ချမ်းသာရွာလဲစစ်ကောင်စီတပ်ကမိရှုရခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကြီးရွာတွေကိုမိရှုရမဟုတ်ဘဲနဲ့ PDF စစ်ကောင်တွေကိုရှင်းလင်းတာလို့ပြောဆိုတုံ့ပြန်ထားပါတယ်။ကလေးမျိုးတောင်ပိုင်းဒေသမှာဧပြီလ29ရက်နေ့ကစပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံပြည်သူတွေဟာမြစ်တာမြစ်တစ်ဖက်ကမ်းမှာရှိတဲ့တောတောင်တွေနဲ့စစ်ပျိုးသားချင်းတွေစီမှာစစ်ဘေးရှောင်နေကြပါတယ်ခင်ဗျာ
။ကိုသားညိုပြောပြပေးခဲ့တဲ့ကလေးမျိုးတောင်ပိုင်းကတိုက်ပွဲအခြေအနေကြောင့်ပါရှင်။ဒီကနေ့ကအတွက်သတင်းပြပွဲချက်တွေကဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American အတန်းလွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးအင်္ဂါညအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ American နိုင်ငံရေးသတင်းဆောင်ပါကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi Ukraine ကိုတွားရောက်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဟာ Ukraine နိုင်ငံ Kyiv မြို့တော်ကိုတွားရောက်ပါတယ်။စစ်ဖြစ်နေတဲ့ Ukraine နိုင်ငံမြို့တော်ကိုတွားရောက်တဲ့ American နိုင်ငံရေးခေါင်းဆောင်တွေကအဆင့်မြင့်ဆုံးခေါင်းဆောင်ဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ခီးစဉ်အတွင်း Russia ရဲ့ကျူးကျော်မှုကိုဇွန်နဘန်ကြီးကြီးအငြင်းမခံခုခံနေတဲ့ Ukraine အတွက်အခုညအထောက်ပံ့တွေပို့ပေးဖို့ကတိပေးခဲ့ပါတယ်။ Arash Arabasari ရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရပင်မြို့တော်ကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လူနေအိုးအိမ်တွေဖျက်ဆီးခံရတဲ့ပုံတွေဒရုန်းယာဉ်တွေနဲ့ရိုက်ထားတဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်ကြီးမနေ့ကတနင်္ဂနွေနေ့ကတော့တိုင်းပြည်တော်ကသုတ်တန်သင်္ချိုင်းတွေမှာစစ်အတွင်းသိမ်းဆုပ်ခဲ့သူတွေအတွက်ယူကရိန်းနိုင်ငံသားတွေတွားရောက်ဆုတောင်းကြပါတယ်။ ထောင်ထဲကြီးတဲ့ယူကရိန်းနိုင်ငံသားတွေအများစုကရက်သားတွေကျူးကျော်စစ်ထဲမှာတည်ဆုံခဲ့တာကြောင့်လဲဒီနေ့ဟာစင်မကောင်းစရာကြေကွဲဝမ်းနေရတဲ့အချိန်မှာရုရှားရဲ့ကျူးကျော်မှုကိုစတင်နေတဲ့ယူကရိန်းရဲ့ခုခံတိုက်ပွဲကိုမရေမရိုင်ထောက်ပံ့ကူညီဖို့အမေရိကန်ပြည်ထောင်စုဦးဆောင်တဲ့အင်အားကြီးအနောက်နိုင်ငံတွေကအခိုင်အမာဂရီပေးနေကြပါတယ်။အမေရိကန်နိုင်ငံရေးမှာသဗ္ဗတဘီးရင်တတိယဩဇာကြီးဆုံးဖြစ်တဲ့အောက်တိုဘာဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုသွားရောက်ပြီးယူကရိန်းသမ္မတဗော်လဒိုမာဇယ်လန်စကီနဲ့တွေ့ဆုံခဲ့တဲ့အကြောင်းတင်ပြခွင့်လေးကသဗ္ဗတယုံကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာယူကရိန်းတမ္မတ်ကြီးအော်ဆနာမာဂါရိုဘာကတော့ဒီကီးစင်ဟာမာမိတ်တွေနဲ့ခိုင်မာတဲ့လက်တွဲမှုကိုပြသလိုက်တာလို့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောပါလေ
It was a special delight to see Madam Speaker.
အော်လတော်ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ကို Kiev မှာအခုလိုကျမတို့သမ္မတနဲ့အထူးတွေ့ရတဲ့အတွက်အထူးပဲဝမ်းမြောက်မိပါတယ်။ဒါကယူကရိန်းကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတယ်ဆိုတာကိုပြသလိုက်တဲ့လက္ခဏာပါ။လွတ်မြောက်မှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲမှာအမေရိကန်တွေဟာကျမတို့ရဲ့ညီကိုမောင်နှမတွေဆိုတာကျမတို့ခံစားမိတယ်လို့သိရှိနားလည်ပါတယ်။
ယူကရိန်းကီးစင်ပြည်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အဖွဲ့ဟာပိုလန်နိုင်ငံကိုသွားရောက်ပါတယ်။ယူကရိန်းအတွက်နောက်ထပ်ငွေကြေးအကူအညီတွေပေးဖို့သမ္မတဂျိုးဘိုင်ဒန်အစိုးရမကြာခင်ကတောင်းဆိုထားတဲ့ကိစ္စကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုထည့်သွင်းပြောဆိုသွားပါတယ
်
33ဘီလီယံဒေါ်လာပါ။ဒါကအင်မတန်များတဲ့ငွေကြေးပမာဏဖြစ်ပါတယ်။အခု 73.6 ဘီလီယံဒေါ်လာပေးပို့နိုင်ခဲ့တာကိုကျမဂုဏ်ယူပါတယ်။ပေးပို့တဲ့ငွေပမာဏရဲ့နောက်ဆုံးလက်ကျန်ကိုယူကရိန်းမှာအခုသုံးနေရတာပါ
။သမ္မတဘိုင်ဒန်တောက်ခံထားတဲ့ငွေတွေကအများစုဟာယူကရိန်းကိုလက်နက်တွေထောက်ပံ့ရေးအတွက်အသုံးပြုမှာဖြစ်ပါလေ။အတည်ပြုချက်မပေးနိုင်တဲ့အခုဗီဒီယိုထဲမှာရုရှားစစ်လက်နက်တွေကိုယူကရိန်းမျိုးသားစောင့်ကြံရေးတပ်ဖွဲ့ကတိုက်ခိုက်သိမ်းပိတ်ထားတယ်ကိုပြသပါလေ။ယူကရိန်းဘက်ကပိုပြီးအကောင်းတဲ့ပြစ်နိုင်တဲ့လက်နက်တွေလိုတယ်လို့လည်းတပ်ဖွဲ့ဝင်တွေကပြောပါလေ။ဝေဖန်သူတွေကတော့အခုကိုလိုအပ်နေပြီဆိုပြီးပြောဆိုကြတာပါ။အော်လတ်တော်နိုင်ငံသားကြီးကော်မတီမှဥဆောင်ပါဝင်တဲ့ Republican အော်လတ်တော်အမတ် Michael McCall ကတင်းငွေတွေက ABC ရုပ်သံကိုအခုလိုပြောပါလိမ့
်။ Every day we don't send them more weapons.
ကျွန်တော်တို့လက်နက်တွေထပ်ပြီးမပို့နိုင်တဲ့နေတိုင်းလူတွေဒီထက်ပိုပြီးအသက်ခံရပါလိမ့်မယ်။ဒီစစ်ပွဲရှုံးသွားနိုင်တဲ့နေပါ။ယူကရိန်းနိုင်ငံအနေနဲ့ဒီစစ်ပွဲမှာသူတို့အနိုင်ရနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အနိုင်ရဖို့အတွက်လိုအပ်တဲ့အထောက်အပံ့တွေလက်နက်တွေကျွန်တော်တို့ပေးရပါလိမ့်မယ
်ဒီတော့တွင်ယူကရိန်းတပ်ဖွဲ့တွေအနေနဲ့တခါတော့ကသူတို့အိမ်လို့သတ်မှတ်ခဲ့တဲ့ရှင်းလင်းပြည်တိုက်ပွဲမရှိခဲ့တဲ့နေရာတွေမှာတောင်အပြင်းထန်တိုက်ခိုက်တာတွေကိုရင်ဆိုင်နေရပါတယ်ချာနီဟက်မြို့မှာဆိုရင်ရုရှားဘက်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်အိုးအိမ်တွေပြိုကျပျက်စီးနေပါတယ်ကီးဖ်မြို့တော်မြောက်ဘက်ခြေရွာတရွာကိုယူကရိန်းတပ်တွေအွန်လိုင်းကျင်းလိုက်တမင်ပြောင်းရွှေ့ပြီးရုရှားတပ်တွေရှေ့သို့မလာအောင်ကာကွယ်နေပါတယ်ဒေသခံတယောက်ကတော့အခုလိုပြုံပြီးခုခံတာကပိစာဂျူနတ်တဲ့အောင်မြင်မှုတွေရနေတယ်လို့ပြောပါလေကျွကျလာတဲ့ရုရှားတပ်တွေကိုရှေ့မတွန်းနိုင်အောင်မောင်းထုတ်နေတယ်လို့ပြောဆိုတာပါရုရှားတပ်တွေဝိုင်းရံပိတ်ဆို့တာခံရတဲ့မာရီယိုပိုမြို့ကြီးကရက်သားတွေအတွက်တော့အရင်နဲ့စာရင်မျောလင်းချက်နည်းနည်းပိုရလာပါလေရုရှားကျောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့ကြီးထိန်းချုပ်ထားတဲ့ကြေးရွာကဒါဇင်နဲ့ချီတဲ့ရက်သားတွေကိုဖေးလို့ရအောင်ကယ်တင်ခဲ့ကြပါလေအဇော့စတဲတမနီစေယုံဘုံကိုကျင်းနေတဲ့မှာပုံအောင်နေတဲ့ရက်သားတွေကိုကယ်တင်နိုင်ခဲ့တဲ့အကြောင်းကုလသမဂ္ဂကလည်းအတည်ပြုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအဲ့ဒီစစ်ရုံမှယူကရိန်းမျိုးသားစောင့်ကြည့်တပ်ဖွဲ့ဝင်တွေကယူကရိန်းနိုင်ငံတော်သချင်းတည်ဆုံနေတဲ့အတည်ပြုချက်မပေးနိုင်တဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်ခဲ့ပါသေးတယ်ခင်ဗျာ။
ဥဒိန်ထိုင်ကိုပြပြပေးသွားတဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာဖြစ်ပါတယ်။ Viewing မြန်မာဘာသာအစတန်လွင့်အစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးသွားမယ်။ဒုတိယပိုင်းနာရီဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်
။ Viewing American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA Digest ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါ၏နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ၏ဗီဒီယိုပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတူမီတာ32 kHz 9303ညနဲ့9383ညလိုင်းတူမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီထဲမှာအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါရှင်ကမ္ဘာလက်ခီးသွားတွေအသွားများတဲ့တောင်အာရှကတီရီလင်္ကာနိုင်ငံမှာနလန်ထကာစားခီးသွားလုပ်ငန်းတွေတခါပြန်ထိခိုက်နေပါတယ်။နိုင်ငံသားချင်းငွေတွေပြန်မဆက်နိုင်တဲ့အထိနိုင်ငံသားငွေကြေးကျပ်တဲနေတာကြောင့်နိုင်ငံသားငွေနဲ့ဝယ်ရတဲ့ကုန်ပစ္စည်းတွေရှားပါနေသလိုမီးတွေလည်းမကြပါကြပြတ်နေပါတယ်။ဒီလိုအခြေအနေတွေကြောင့်မှကမ္ဘာလက်ခီးသွားဧည့်သည်တွေဘလို့လည်ပတ်နေကြသလဲဆိုတာကိုမဆုမြတ်မွန်တဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပါရှင်။
ချောင်းအားရှနိုင်ငံတွေထဲမှာရှေးဟောင်းမြို့တွေလှပတဲ့ပင်လယ်ကမ်းခြေတွေကဘာဝတော်ရိုင်းတိရစ္ဆာန်တွေကိုအနီးကပ်ကြည့်နိုင်တဲ့ safari ခီးတွေကြောင့်သီရိလင်္ကာနိုင်ငံစီကိုကဘာတော်ငါဧည့်သည်အများအပြားလာလည်ကြပါတယ်ကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့တဲ့သီရိလင်္ကာခီးသွားလုပ်ငန်းနလန်ပြန်လည်ထစပြုနေချိန်နိုင်ငံထဲမှာဗန္ဒာရေးအချက်အတဲနဲ့နိုင်ငံရေးပြဿနာတွေဖြစ်နေတာကြောင့်ခီးသွားလုပ်ငန်းတွေတစ်ခါပြန်ပြီးထိခိုက်နေပါတယ်နိုင်ငံသားအကျွေးငွေတချို့ကိုပြန်မဆက်နိုင်တော့ဘူးလို့အစိုးရကကြေညာခဲ့ပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အပါအဝင်နိုင်ငံတကာကငွေကြေးထောက်ပံ့အကူအညီပေးဖို့အတွက်တောင်းဆိုနေပါတယ်။နိုင်ငံသားငွေကြေးအလွတ်အမင်းလိုအပ်နေတဲ့အတွက်နိုင်ငံသားသွင်းကုန်တွေလည်းမဝယ်နိုင်တဲ့အခြေအနေဖြစ်နေပါတယ်။ကိုလံပိုမြို့တော်အပါအဝင်မြို့တော်တော်တော်များများမှအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။အချိန်ကြာမီးတွေပြက်နေတာအခြေခံလိုအပ်ချက်တွေပြက်လက်နေတာဒက်စီနဲ့ဆေးဝါးရှားပါနေတာကြောင့်ခီးသွွားလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်။စိတ်ညစ်တွေ၊လက်မှုတော်တွေကြောင့်ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ထားတဲ့ဘာလာပီဒီယာကန်ယူရမ်မြို့မှာဆိုအခုအတော်လေးခြောက်ကန်နေပါတယ
်။ We have boards. It's running by the fuel. Fuel cost is going up.We have a restaurant.
ကျွန်တော်တို့ရဲ့မော်တော်ဘုတ်တွေမောင်းနိုင်ဖို့73စီလိုပါတယ်။73စီစီးတွေကခေါင်ခိုက်နေပါတယ်။ကျွန်တော်တို့စားတောက်ဆိုင်တွေအတွက်လိုတဲ့အစားအသောက်တွေ၊ဒိန်ကဲတွေ၊ထောပတ်တွေ၊မာဂျရင်းတွေ73စီတွေဝယ်ရပါတယ်။အဲ့ဒါတွေအားလုံးဈေးတက်နေပါတယ်။အလုပ်သမားတွေအတွက်လကလည်းပြေးရပါသေးတယ်။ဒီပုံမျိုးဆက်သွားလို့မဖြစ်နိုင်ပါဘူး။ဈေးတက်နေတာတွေအားလုံးကာမိအောင်လို့ခီးတယ်တွေစီကယူလို့လည်းမဖြစ်ဘူးလေ။ခီးသွွားလုပ်ငန်းတကယ့်ကိုထိခိုက်နေတာပါ။
ဟိုတယ်လုပ်ငန်းတွေလည်းပတ်နိုင်ဖို့ဈေးတွေအဆမတန်တက်နေချိန်ဝင်ငွေကလည်းထပ်ဝက်လောက်ကျဆင်းသွားတယ်လို့သူကပြောပါရယ်။နိုင်ငံမှာမီးတွေမကြမကြပြက်နေတာကလည်းစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ပြဿနာကြီးဖြစ်နေပါရယ်
။
မီးတွေကပြက်တော့ကျမတို့လုပ်ငန်းအတွက်တိတ်ခတ်ခဲ့ပါရယ်။လက်ရှိအခြေအနေကြောင့်ကျမတယောက်တည်းမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတာပါ။ကျမတို့တိုင်းပြည်အခုဖြစ်နေတဲ့အခြေအနေအတွက်အရန်လည်းစိတ်မကောင်းဖြစ်ရပါရယ်။တိုင်းပြည်ကအနေရဖြစ်မဲ့အခြေအနေပါလူတွေအများကြီးလည်းငက်နေကြတယ်သိပ်ဝမ်းနေစရာကောင်းပါတယ်သီရိလင်္ကာနိုင်ငံထဲမှာစီးပွားရေးနိုင်ငံရေးမတိမငိမ့်ဖြစ်နေပေမဲ့ကမ္ဘာလက်ခီးတဲ့တွေအတွက်လုံခြုံရေးပိုင်းကတော့တိတ်ပြီးစိုးရိမ်စရာမရှိလာသေးဘူးလို့ဂျာမနီနိုင်ငံကလာလေတဲ့ဒီဧည့်သည်ကပြောပါတယ
် In terms of public security I think it's okay I would stay away from the hotspots which
မြောက်ပြည်သူလုံခြုံရေးပိုင်းကိုကြည့်ရင်အဆင်ပြေတယ်လို့ကျွန်တော်တို့ထင်ပါတယ်လူစုလူဝေးနေရာတွေပြဿနာရှိနိုင်တဲ့နေရာမျိုးတွေတော့ကျွန်တော်ရှောင်ပါတယ်ဒီမှာအပန်းဖြေခီးထွက်လို့ရပါတယ်ဒါပေမဲ့ဒီကလူတွေကြုံတွေ့နေတဲ့ဇီဝရေးပြဿနာတွေကိုတော့သိထားဖို့လိုပါတယ
်ကိုဗစ်ကရောဂါမဖြစ်ခင်2018ခုနှစ်တုန်းကဆိုရင်တိရိလင်္ကာနိုင်ငံကြီးလာလေတဲ့ကဘာလဲဧည့်သည်ကနှစ်တန်းခွဲလောက်ရှိခဲ့ပါတယ်သွားလေအပန်းဖြေစရာနေရာတွေများတာကြောင့်ခုလေခီးတယ်တွေလာလေနေကြတာဖြစ်ပါတယ
် So this is a beautiful country and it really deserves a visit here but you should be prepared like having your own power bank to
ဒီနိုင်ငံကတိတ်ကိုလာတဲ့နိုင်ငံမှာလာလေရကြုံနေပါတယ် power bank တို့အိတ်ဆောင်ဓာတ်မီးတို့ကိုအိတ်ထဲအမြဲဆောင်ထားတာမျိုးကြိုးတင်ပြင်ဆင်ထားဖို့လိုပါတယ်ဒီနေ့ဒီမျိုးသွားလေလို့မဖြစ်နိုင်ဘူးအစီအစဉ်ပြောင်းပြီးနောက်နေ့မှသွားလေမယ်ဆိုတာမျိုးပြောင်းလွယ်ပြင်လွယ် flexible ဖြစ်ဖို့လည်းလိုပါတယ် အဲ့လိုမှမဟုတ်ရင်တော့ဒီနိုင်ငံလာဖို့မစင်စသင့်ပါဘူး
Well, in regards of getting something to eat, many restaurants are not open as usual.
စားရတဲ့အတွက်ပြောရရင်စားတော့စင်တော်များများပုံမှန်မပွင့်ကြပါဘူး။ဒါပေမဲ့တခုခုတော့ရှာဖွေစားတော့လို့ရပါတယ်။ကျွန်တော်တို့အတွက်ဓာတ်ရက်တိကတ်တာကတော့ဓာတ်စီပြဿနာပါ။သုံးပတ်အတွင်းသီးလင်္ကာတဝန်းကို၃ဘိန်းကားနဲ့ရှောက်လဲဖို့ပြင်ထားပေမဲ့ဓာတ်စီဆိုင်တော်များများမှာစီကုံနေတာဒါမှမဟုတ်ဆိုင်တွေပိတ်နေတာမို့လို့ဓာတ်စီရဖို့အတော်လေးခက်ခဲပါတယ်။
ဗန္ဒာရီအချက်အတဲနဲ့စီးပွားရေးပြဿနာတွေမဖြစ်ခင်အခု2022ခုနှစ်မတ်လမှသီရိလင်္ကာနိုင်ငံကိုလာလည်တဲ့ခီးသွားဧည့်သည်သက်တမ်းကျော်အထိရှိခဲ့တယ်လို့ခီးသွားလုပ်ငန်းဌာနကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဧည့်သည်အရေအတွက်သက်တမ်းကျော်ပြန်ပြီးတော့များခဲ့တာပါ။ဒါပေမဲ့ဧပြီလဇန်ပိုင်းကစပြီးနေ့စဉ်ရောက်လာတဲ့ခီးသည်အရေအတွက်နည်းလာနေတာမှလကုန်ပိုင်းမှာတော့တနည်းကိုဧည့်သည်2500လောက်ပဲရောက်လာတော့တယ်လို့သီရိလင်္ကာခီးသွားလုပ်ငန်းဌာနကစီးရင်ထုတ်ပြန်ပါတယ်။နောက်အနည်းဆုံးနှစ်လအထိဟိုတယ်ဘွတ်ကင်တွေအခြေအနေမကောင်းဘူးလို့ပေါ်တူဂီနဲ့ဒတ်ချ်လက်ရာအဆောက်အဦတွေကြောင့်ခီးသည်တွေအလာများတဲ့ဂဲလ်မျိုးကဟိုတယ်တာဝန်ရှိသူတယောက်က Writer သတင်းဌာနကိုပြောပြပါတယ
် Political crisis there people are protesting roads are blocked and for the tourists you need they need to travel and they need fuel
ငါရေးပြဿနာတွေရှိနေတယ်လူတွေဆန္ဒပြနေကြတယ်လမ်းတွေပိတ်နေပါတယ်ကမ္ဘာလဲခီးသည်တွေဆိုတာကသွာလာလဲပတ်ဖို့လာနေကြသူတွေပါသူတို့သွာလာနိုင်ဖို့ဓာတ်စီလိုတယ်တန်းစီစောင့်နေကြမှာမဟုတ်ဘူးလေဒီမှာဖြစ်နေတဲ့အခြေအနေတွေကိုသူတို့သတင်းတွေထဲမှာမြင်ကြမှာပါအဲ့ဒါတွေအကုန်လုံးကတက်ရောက်မှုတွေရှိပါတယ်တကယ်ကိုထိခိုက်နေတာပ
ါသီရိလင်္ကာနိုင်ငံထဲမှာလက်ရှိဖြစ်နေတဲ့ဗန္ဒာရဲ့အချက်အတဲပြဿနာတွေကြောင့်စီးပွားရေးပြန်လည်နလန်ထူနိုင်ဖို့လားနဲ့ချီအချိန်ပေးရမယ်လို့ခန့်မှန်းထားကြပါတယ်နိုင်ငံအတွက်နိုင်ငံသားဝင်ငွေတက်ပြမြောက်အများဆုံးရှာပေးနေတဲ့ခီးသွားလုပ်ငန်းတွေပြန်လည်ကောင်းမွန်စားမှာနိုင်ငံတွင်းမှာဖြစ်နေတဲ့ပြဿနာတွေကြောင့်တစ်ခါပြန်ထိခိုက်မှာကိုခီးသွားလုပ်ငန်းလုပ်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မောပ
ါမဆုမြတ်မောပြောပြပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာအစီရင်ခံစာတွေမှာဖော်ပြနေတဲ့မြန်မာသတင်းလွတ်လပ်ခွင့်ဖိနှိပ်နေတဲ့အခြေအနေတွေထက်လက်ရှိမြေပြင်မှာရင်ဆိုင်နေရတဲ့သတင်းသမားတွေရဲ့အခြေအနေကပိုပြီးဆိုရသောပြည်ရင်းကသတင်းသမားတွေက VOE ကိုပြောပါတယ်အခုစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကသတင်းသမားတွေအနေနဲ့ရုပ်ပိုင်းဆိုင်ရာတမကစိတ်ပိုင်းဆိုင်ရာအရာပါလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။မိုင်းအင်ဂျင်နိုင်တင်ဆက်တဲ့မေလ3ရက်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံနားဆင်ကြရအောင်ပါရှင်
။မင်္ဂလာပါအားလုံးပဲဟုတ်ကဲ့
။ဟုတ်ကဲ့မင်္ဂလာပါ။မင်္ဂလာပါ။
โอเคကျမတို့ VOE မြန်မာဘိုင်းကနေပြီးတော့ဒီမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးခွင့်အစီအစဉ်ပြုလုပ်တာမှာဝင်ရောက်ဆွေးနွေးပေးကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ်ကျေ
းဇူးပါ
โอเคအဲ့တော့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့ဟိုတက်မှတ်ပြထမ်းရတဲ့အကြောင်းရင်းထဲမှာလဲပေါ့နော်အဓိကတော့သတင်းမီဒီယာတွေကိုစန့်ကျင်တိုက်ခိုက်နေတဲ့တိုက်ခိုက်ခံနေရတဲ့နိုင်ငံတွေကဒီသတင်းသမားတွေသတင်းမီဒီယာလုပ်ငန်းတွေကိုဟိုအကာအကွယ်ပေးဖို့ရယ်နောက်ပြီးတော့သူတို့ရဲ့လုံခြုံရေးကိုတေချာစေဖို့အတွက်နောက်တစ်ခါဒီသတင်းတောက်တွေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့လေအဲ့ဒီကျင့်ဝတ်ပိုင်းဆိုင်ရာတွေကိုဆွေးနွေးကြဖို့ရယ်နောက်သတင်းအမှန်တွေကိုတင်ပြတဲ့နေရာမှာဟိုအသက်ပေးခဲ့ရတဲ့သူတွေကိုဟိုဂုဏ်ပြုဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့မေလ3ရက်နေ့ကိုသတ်မှတ်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဟိုဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေဟိုဖိနှိပ်ခံနေရတဲ့အခြေအနေကိုကျွန်တော်တို့မြင်ရတဲ့အခါမှာပေါ့နော်အထူးသဖြင့်ဒီသတင်းသမားတွေရဲ့ဒီရက်တီရေးလုံခြုံရေးနဲ့ပတ်သက်ပြီးတော့အခြေအနေတွေနောက်ဆုံးအခြေအနေတွေကိုလည်းကျမတို့အရင်ဆုံးသိချင်ပါတယ်။ဟုတ်ကဲ့အခုဒီကိုချင်မင်းထွန်းဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့ CNI သတင်းဌာနရဲ့အက်ဒီတာတအုပ်လည်းဖြစ်တယ်။နောက်ကိုရိုင်းလည်းသတင်းသမားတအုပ်လည်းဖြစ်တယ်။နောက်ကိုမြင့်ကျော်ဟာဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့သတင်းသမားတအုပ်ဖြစ်တယ်။နောက်အခုကျမတို့အစီအစဉ်မှာပါဝင်ဆွေးနွေးတဲ့ကိုနေတန်မောင်ကတော့ဒါသူကိုရိုင်းထောင်တဲမှာဖန်စီထိမ့်သိမ်းခံထားရပြီးတော့မနစ်ကလွတ်မြောက်လာတာပေါ့လေမနစ်ကဒီလွတ်လာခဲ့ပြီးရဲ့နောက်ပိုင်းမှာအခုအမေရိကန်ပြည်ထောင်စုမှာဟိုခေတ္တခဏနေထိုင်နေတဲ့ဒီကမာရွတ်သတင်းမီဒီယာကိုတီထောင်သူလည်းဖြစ်တဲ့ကိုနေတမောင်ကိုလည်းကျမတို့ကျေးဇူးတင်ပါတယ်အခုလိုအားလုံးပါဝင်ဆွေးနွေးကြတဲ့အတွက်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုသိရဖို့အတွက်ကိုဟိုကိုချင်မင်းထွန်းအနေနဲ့ဒီလက်ရှိသတင်းသမားတွေနောက်ဆုံးရင်ဆိုင်နေရတဲ့အခြေအနေကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့ဒီတရင်းသမားတွေဆိုင်ရတာဒါအားလုံးပြည့်တဲ့အတိုင်းပေါ့ဒီတရင်းသမားဖွင့်ဟိုအရင်အစက20ခန့်ဆိုင်တော့တားရင်းကြာတော့တယ်လေဘယ်သူမှဟိုလွတ်လပ်လပ်သွားလို့မရဘူးလောက်လို့မရဘူးတိုင်လို့မရဘူးဟိုနောက်တစ်ခွက်ကျတော့ကျွန်တော်တို့တရင်းတွေ2ညနဲ့ခါမှာဟိုခုံးဆက်တွေရတဲ့ခါမျိုးအထက်ထက်ရပိုရှိလာတယ်အရင်တော့အောင်ရှိပါဘူးအခုဆိုတော့ကျွန်တော်တို့ပိုရှိလာတယ်ဒီကြားထဲမှာမှကျွန်တော်တို့ကဗာလဲဆိုတရင်းသမားတွေထဲမှာဒီprofessional line ပြောက်ပြီးတော့ဘတ်တီလေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအဲ့ဒါကလည်းဒါစစ်တပ်အားနဲ့ပုံမှန်အချင်းချင်းနောက်ပိုင်းမှာဖြစ်လာတဲ့အချင်းချင်းတွေဒါအရင်တော့ဟိုကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ဖြစ်နေတယ်ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်လည်းဒါမိခွင့်ထုတ်စရာတွေလည်းရှိလာတဲ့အတွက်ဘတ်တီဖြစ်ပေါ်တဲ့ပုံစံမျိုးဖြစ်တယ်ဒီအချင်းချင်းရှိတယ်ပေါ့လေပြီးရင်ကျွန်တော်တို့တည်င်းသွားကြည့်တော့ခါမှာလည်းအရင်တော့ဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံးကြုံရေးကိုဥသားပြရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးကြုံရေးနှစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့ဒီခက်ခဲတွေဒီအခြေအနေတွေတော့ကျွန်တော်တို့ဖြစ်နေတာပေါ့ဒီတည်တွင်းနဲ့ဆိုပို့ဆိုးတာပေါ့ဟုတ်ကဲ့ဒီကမှလုတ်တဲ့လူကြတော့အခြေအနေတွေပေါ့
ဟုတ်ကဲ့အဲ့ဒီမှာဟိုစိတ်ပိုင်းဆိုင်ရာရောပါဒီလုံးကြုံမှုမရှိဘူးဆိုတဲ့အပိုင်းပေါ့နော်အဲ့ဒါအဲ့အခြေအနေကိုရှင်းပြပါလားရှင
်ဟုတ်ကဲ့မဟိုသူ့မှာပဲကျွန်တော်တို့ဒီရန်ကုန်မှာဆိုရရန်ကုန်မှာဒုံးသွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကလွတ်လပ်လပ်လပ်ကင်မာကြီးထမ်းလို့ွားလို့ဘာမှမဖြစ်ဘူးကျွန်တော်တို့အခုကကင်မာထမ်းသွားတာလို့ပြောတခုမှဆိုရင်ကင်မာမြင်ကိုပါဒါပါလဲဆိုတဲ့အမျိုးတွေကဟိုတီတူကလည်းကြည့်တယ်ဟိုကဟိုဒီငွေတစ်ခွက်လည်းကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီမှာကျွန်တော်တို့ကိုတခုပစ်တန်တွေရောက်ဝင်ပြီးတော့ပစ်ထဲလိုက်ပါမျိုးဒါမျိုးတွေဆိုရင်ညာတာရှိတယ်အရင်တော့ကဘလို့သွားတော့သွားလို့ကြားအခုကကြာကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတော့အမျိုးမျိုးနဲ့ကျွန်တော်တို့ဟိုဘာမှမမီးပဲနဲ့ဆွဲစီသွားမှမျိုးကိုကျွန်တော်တို့ကဒီဟာတွေပါတွေးနေရတဲ့ပုံစံမျိုးကိုအရင်တော့ကြာတာပြေးပြအောင်ကျွန်တော်တို့ကဘေးချင်းဘေးနေရောက်ဘေးချင်းဘေးကာလဘေးဘေးပဲသွားတော့ဘာမှမဖြစ်စိတ်ပိုင်းဆိုင်ရာရှင်းလို့ရတယ်လို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကစဉ်းစားအမျိုးမျိုးကြီးကိုအခုစိတ်ပိုင်းဆိုင်ရာဒါကိုဖြစ်တာဟုတ်ကဲ့ငါသွားလိုက်တဲ့ဟာမှာဒီလိုလည်းမရှိရလားတကူငါ့ကိုမေးလိုက်မှမျိုးရှိလားမေးရင်ငါဖြေတဲ့အမှန်ဖြစ်ဖို့မဖြေနိုင်တာဘူးဖြစ်သွားမယ်ဆိုတော့ဒါလိုပါအကုန်လုံးတွေးရတယ်။အဲဒါဆိုဟိုသတင်းမီဒီယာတွေမှာတဲမှာကကျွန်တော်တို့ဟိုထင်ထားတာရှိတာဟုတ်ဒီကောင်ကဘယ်ဘက်ကလဲဒီသတင်းဌာနကဘယ်ဘက်ကလဲဆိုတဲ့ဟာတွေမှာကျွန်တော်တို့တံမြတ်ဝင်သွားမှာလို့ဆွေးနေဆိုတော့စိတ်ပြေပါထားတာဒါမျိုးတွေကိုကျွန်တော်ကဟု
တ်ကဲ့ဟုတ်ကဲ့အဲ့တော့ကိုမြင့်ကျော်ကြီးအခုလိုမြန်မာနိုင်ငံကသတင်းသမားတွေအခုရင်ဆိုင်နေတဲ့အခြေအနေပေါ့နော်အဲ့တော့ဟိုဘက်လားဒီဘက်လားဆိုတဲ့အနေအထားတွေကိုလည်းဟိုစိုးရိမ်နေရတယ်ဆိုတော့အခြေအနေတွေကဘယ်လောက်ထိစိုးနေတယ်လို့သုံးသပ်လဲရှင
်ဟုတ်ဟိုကိန်းငင်းနဲ့ပြောရင်ပေါ့နော်ဟိုဒီဟာကတော့ဟို report တွေစီရင်ခံစာတွေထဲမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေ report တွေတွေရောဟို AAPP လို့စီရင်နေတဲ့မှာရောကြည့်လိုက်မယ်ဆိုရင်အော်ဒီပြီးခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းမှာသတင်းသမား130ကျော် 140 ဝန်းကျင်လောက်ဖမ်းခံရတယ်သို့မဟုတ်တရားစွဲခံရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဟိုဒီတစ်နှစ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီနောက်ပိုင်းကနေစပြီးတော့အခုလောက်ထိအတွင်းမှာသတင်းသမား30 40 50ကအများတန်းဟိုထိမ့်သိမ့်ခံရတဲ့အထက်ကိန်းဂဏန်းအဲ့လောက်ရှိတယ်ဟိုချိန်လွတ်လိုက်တဲ့အချိန်မှာ30ဝန်းကျင်လောက်ရော့သွားတယ်နောက်ခါပြန်ဖမ်းတဲ့50ကျော်တက်လာနောက်ခါနောက်တစ်ကြိမ်လွတ်တယ်15ရောက်လွတ်တယ်တခါပြန်ရော့သွားတယ်ဒါပေမဲ့နောက်ပြန်ဖမ်းတော့ပြန်တက်လာတယ်ပေါ့နော်ဆိုတော့လက်ရှိ50ကျော်ရှိတယ်ဆိုတော့ဒီကိန်းဂဏန်းကကိန်းဂဏန်းနဲ့ပဲပြောရင်ဒီကိန်းဂဏန်းကဟိုကမ္ဘာမှာသတင်းသမားဒုတိယအများဆုံးဖမ်းခံထားတဲ့နိုင်ငံဖြစ်နေတာပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်တယ်ဆိုရင်ဟုတ်လားမြန်မာနိုင်ငံမှာသတင်းသမားအရေးအတွက်နဲ့ကြည့်တယ်ဆိုရင်ဒီဟာကဟို ratio ဖမ်းခံတဲ့ ratio ကအားလုံးထက်မြင့်မယ်လို့ထင်တယ်တရုတ်နိုင်ငံတည်းလည်းမြင့်လိမ့်မယ်လို့ထင်တယ် ratio ရပြန်ပြောရင်ပေါ့နော်ဆိုတော့ဒီဖန်ခံတဲ့ဟာကနံပါတ်1ဟိုအထင်ရှားဆုံးဖြစ်တယ်အားလုံးစွတ်စွတ်ပြောသလိုပဲကိုချင်းမင်းထုံပြောသလိုပဲဖန်ခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညမပြတ်ပြည်တွင်းထဲမှာနေနေတဲ့သတင်းသမားတွေဟိုသတင်းလုံးနေတဲ့လူပေါ့တခါလေသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးကြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလိုအရင်တော့သတင်းသမားဆိုရဲဟာ ਨੇ ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလောက်တော့တိတိုင်အောင်ကိုသတင်းသမားဖြစ်နေတည်တော့အဲ့လိုမျိုးဟာကသတင်းသမားလောက်ခုတဲ့လောက်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနေညာမပြတ်အဲ့ဒီအတွေ့အကခေါင်းထဲမှာရှိကြတော့ပေါ့နော်ဟိုကျွန်တော်ကသတင်းကမ်းနဲ့မဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအန်ရီမများတိတိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအန်ရရရှိတာပဲ ဆိုတော့ဟိုပြန်ကောက်ရရင်တရင်သမား90ကျော်ကျင်းနောက်နဲ့မှရှိတယ်နောက်တစ်ခါတော့ဟိုနှစ်နှစ်ကနေအနည်းဆုံးနှစ်နှစ်ကနေဟလာဟို8နှစ်10နှစ်17နှစ်လောက်ပြီဟိုပြည်နှံချခံရတဲ့ဟာတွေရှိတယ်နောက်ဆွဲခံတာဟိုတရားဆွဲဆိုစေတဲ့အမှုတွေလည်းရှိတယ်နောက်တရင်ဌာန7ခုပိတ်တယ်နောက်တစ်ခါတော့တကယ်တမ်းကျတော့7ခုပဲပိတ်တာဟိုဒီတရင်သမားတရားကျော်ဖန်ခံတဲ့ဟာနဲ့ဟိုပိတ်သွားတဲ့တရင်ဌာနအဲ့20 30လောက်ရှိတော့ကျွန်တော်တွေ့ရတာပေါ့နောက်တစ်ခါပြည်တွင်းကနေဟိုထွက်ဟိုပြည်တွင်းကနေဟိုဘယ်လိုကောင်းလဲလွတ်မြောက်နိုင်ပြီသို့မဟုတ်ဟိုအင်ဂျီချင်းနိုင်ငံသို့မဟုတ်တပ်ပြနိုင်ငံကိုရွှေ့ပြောင်းထွက်ပြေးသွားတဲ့ထွက်ပြေးတယ်ပဲပြောမလို့နော်ဟိုတိမ်းရှောင်သွားတဲ့တရင်သမားရေအတွက်လည်းရာနဲ့ချီရှိတယ်ပေါ့နော်ဆိုတော့ဒီအရာအလုံးကြည့်လိုက်ရင်ဒီတရင်လွတ်လပ်ခွင့်အခြေအနေကမြန်မာနိုင်ငံအခြေအနေကဘယ်ဟိုဘလောက်ထိထိုးစင်းနေတယ်ဆိုတဲ့ဟာကဒီကိန်းကနေနေမှာပြောရမှာတင်ပါတယ်ဒီတစ်နှစ်တာဟလာ RSF ရဲ့ Freedom House ရဲ့ Index တွေဒါပေမဲ့အဲ့ဒီ Index တွေထက်ကိုကျွန်တော်တို့ဒီညီပြင်းမှာဟိုမြင်နေရတဲ့ခံစားနေရတဲ့ဟာကပို့ပြီးတော့ညားတယ်လို့ကျွန်တော်ထင်ပါတယ် Index တွေကတခြားလေအကြောင်းအကြောင်းသူတို့ဟိုဗာလဲစံနှုန်းတွေ9ချက်လောက်ပုံမှာအခြေခံပြီးသူတို့ကတိုင်းတာကြတာ哦ဒါပေမဲ့တကယ်တမ်းကျတော့ဟိုချင်းချောင်းမှုလို့စောစောပြောတဲ့အချိန်ကြီးဟုတ်လားဟိုမလုံးချုံတဲ့ဟာကနံပါတ်1လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီအခုအထူးသဖြင့်ဒီဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်ကိုအဖိနှိပ်ဖိနှိပ်တဲ့အခြေအနေကကမ္ဘာပေါ်မှာဟိုအဆိုးရွားဆုံးနိုင်ငံကြီးစီးနေမှာလေဟိုတတ်မှတ်ပြဋ္ဌာန်းခံရတယ်ပေါ့နော်အထူးသဖြင့်ဆောစောကကိုမြင့်ကျော်ပြောသွားတဲ့နေရာလည်းပါပါတယ်ဒီ RSF တို့လိုနိုင်ငံတကာဒီတည်င်းစောင့်ကြည့်အဖွဲ့ကြီးတွေပေါ့လေတည်င်းလွတ်လပ်ခွင့်စောင့်ကြည့်အဖွဲ့ကြီးတွေရဲ့အစီရင်ခံစာတွေအရာပေါ့နော်ဆိုတော့အဲ့တော့ဒီလိုတည်င်းလွတ်လပ်ခွင့်အပေါ်ဖိနှိပ်တဲ့အကျိုးဆက်ပေါ့နော်အဲ့ဒီပုံမှာကိုနေတမောင်ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ RSF 2နောက်တစ်ခုကဒီနိုင်ငံတကာတည်င်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကျွန်တော်ဒီမြန်မာပြည်ဟာဒုတိယအဆင့်လို့ပြောတယ်ပေါ့နော်အဲ့တော့တည်င်းသမားဖန်ခံရတဲ့တည်င်းသမားဥယေတကယ်တမ်းတည်င်းပညာရဲ့နဲ့အသက်မိုးဝမ်းကြောင်းပြုနေတဲ့တည်င်းတော်တွေရဲ့ဥယေနဲ့အချိုးချမယ်ဆိုရင်ကျွန်တော်တိုင်လည်းကျွန်တော်နိုင်ငံအများဆုံးဖြစ်မှတည်းနဲ့ဆော်နာကူမြင့်ကျော်တို့လည်းပြောသွားတယ်။အခုကနောက်တစ်ဆင့်ကဘလို့ဖြစ်လဲဆိုတော့စိတ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းကြောင်းကြောင်းထွက်ပြေးပြီးတော့သတင်းပညာရဲ့နေဆက်တံပိုးဝဲကြောင်းပြုနေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထပ်တိုးလာတယ်ဆိုလိုတာကတရင်လွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကတရင်တော့တူအပတ်ရှင်ယက်တီပိုင်ခွင့်သူဒီတရင်အလုတ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်။နောက်ပထမဆွေးနွေးတဲ့အတည်းမှာကျွန်တော်တို့ကဘလို့အကျိုးဆက်တွေဖြစ်လာလဲဆိုတော့ဟိုအချို့ကပြောတယ်နိုင်ငံရေးရပတ်လိုက်မှုပေါ့ပတ်မလိုက်ဘူးပေါ့ကျွန်တော်တင်နေကျွန်တော်နိုင်ငံကပြည်ဝင်စစ်ဖြစ်နေတာကိုကျွန်တော်တို့မမေ့ဘူးလို့လေပြည်ဝင်စစ်ဖြစ်နေတဲ့အတွက်နိုင်ငံသားတိုင်းပြည်တွေမှာလို့နိုင်ငံရေးပါတီချင်းချင်း conflict ဖြစ်လို့သတင်းသမားတွေကဗတ်လိုက်ရတယ်နိုင်ငံရေးတော့ဗတ်လိုက်တယ်မလိုက်ဘူးဆိုတာနဲ့အခုလို့ပြည်ရင်းစစ်ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပုံမှန်လေးပြောရရင်ဓမ္မနဲ့အာဓမ္မပေါ့ဒီအာဏာသိမ်းစစ်တပ်ဘက်ကလိုက်တယ်မလိုက်ဘူးဒီဘက်ကအတိုက်ခံဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဘက်ကလိုက်တယ်မလိုက်ဘူးဆိုတဲ့နေရာမှာပဲကျွန်တော်ကတော့အတိတ်ပဲဖွင့်ဆိုချင်တယ်မရက်စီချင်ပါဘူးတကယ်လဲကျွန်တော်တို့ပြည်သူပြည်သားတွေရဲ့မျက်နှာကိုပဲအဓိကရှုပြီးတော့ကျွန်တော်တို့သတင်းမှန်မှန်တင်ဆက်နိုင်ဖို့တော့လိုတယ်နိုင်ငံရေးရအယောင်အသွေးကာလာတွေကတော့အစဉ်အဆက်ရှိခဲ့တာပဲကျွန်တော်ဒုတိယကမ္ဘာစစ်မှာလည်းရှိခဲ့တာပဲစီးရီးခေတ်မှာလည်းရှိခဲ့တာပဲဒီနိုင်ငံရေးတွေမှာကောက်အခြားသောလူမှုရေးစီးပွားရေးကဏ္ဍတွေမှာလည်းဗတ်ဆိုတာကတော့ရှိတာပဲဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့ကပြည်သူလူထုရဲ့အသက်ရှင်ရည်တည်လူမှုဘဝလုံခြုံရေးအဲ့ဒီဘက်ကိုကြည့်ပြီးတော့ကျွန်တော်ထင်တယ်သတင်းသမားအဲ့ဒီအပေါ်မှာရည်တည်ရတာကိုတော့ကျွန်တော်တော့ပတ်လိုက်တယ်လို့မမြင်ပါလေ။ဒါပေမဲ့အခြားသောအကျိုးဆက်တွေဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပြည်ဝင်စစ်ရဲ့အဆိုးအဝါဆုံးသောစစ်ပွဲကြီးတွေကိုရောက်နေတဲ့အတွက်ကျွန်တော်အသက်အန္တရာယ်ချင်းချောက်ခံရမှုမလုံခြုံမှုဆိုတဲ့အကျိုးဆက်တွေကတော့မပြောပြနိုင်တော့အောင်ရှိပါတယ်။အဲ့တော့ကျွန်တော်တို့တည်င်းလွတ်လပ်ခွင့်လုံးဝစိတ်တုံးသွားပြီလားဆိုတော့လေအဲ့လိုလည်းမဟုတ်ပါဘူး။ဒီကနေ့ခေတ်မှာနီးပညာအရကျွန်တော်တို့ဒီတည်င်းကိုအနည်းဆက်ဆုံးအနေအမှန်ကန်ဆုံးပုံစံတပြုတ်မျိုးနဲ့ရနေတာရှိပါသေးတယ်။အဲ့တော့ကျွန်တော်တို့သတင်းလောကကြီးကတော့အပေါင်လေးကိုကြားရောက်သွားတယ်လို့တော့ကျွန်တော်တို့အဲ့လိုတော့မသုံးသက်ချက်ပါဘူးခင်ဗျာ
โอเคအဲ့တော့ကိုတင်မင်းတို့ရေကိုတိုင်းဒီတည်င်းနေကိုရယူတဲ့နေရာမှာအထူးသဖြင့်မြန်မာနိုင်ငံကတည်င်းနေကလူခွင့်ရေးချိုးဖောက်မှုတည်င်းနေပေါ့နော်ဒါတွေနဲ့ပတ်သက်ရင်တည်င်းတော့ကျင်းဝင်းအရာရောဒါမှမဟုတ်ဒီလိုတည်င်းနေနဲ့ပတ်သက်ပြီးတော့ဖော်ထုတ်ပြီးတော့ရေးသားနိုင်တဲ့အခြေအနေရောရှိလားရှင
်ဟိုကွန်တက်ဖြစ်တဲ့ဟာမျိုးလူခွင့်ချိုးဖောက်တဲ့ဟာမျိုးတွေကိုဒီကျွန်တော်တို့ပြည်တွင်းထဲကနေဟိုစုံကန်းရေးသားဖော်ထုတ်တဲ့ဟာတော့ကျွန်တော်တို့တာမန်ကာလမှာတော့မဟုတ်ဘူးလေဒီကာလဆိုရင်တော့ကျွန်တော်တို့ကိုဆိုးတာပေါ့ဟိုဘလို့မှသွားလို့လာလို့လည်းမရဘူးပြီးရင်ကျွန်တော်တို့ဥမာဟိုတခြားဒေသမှာဖြစ်တဲ့နေရာမျိုးမှာကျွန်တော်တို့ဟိုဥမာကျွန်တော်မန်းလေးမှာနေရဆိုပါလို့အဲ့နဲ့မုံရမှာဖြစ်တဲ့ဆိုရင်အခုကာလဆိုရင်မုံရမန်းလေးသွားဖို့တောင်မလိုဘူးဒါနေမှာတော်တော်ကြက်တယ်အဲ့ဒီမှာကျွန်တော်တို့ကဟိုမီဒီယာကတ်တွေပါတယ်ပါသွားတယ်ဆိုရင်ကျွန်တော်တို့ကမီဒီယာကတ်ကိုပေးလိုက်တာလေကျွန်တော်တို့ကနည်းနည်းလေးဟိုအစီအစဉ်လေးများတော်တော်များတော့အမီဒီယာကတ်မပါဘူးဆိုရင်လည်းသွားတဲ့အခါမှာကျွန်တော်တို့ကလူစုကဘယ်လိုမှမရှိဘူးဒါမျိုးခက်ခဲရှိတဲ့ခါကျတော့ဒီလိုတတိယနေ့ live ပို့ရတာမလိုဘူးဒါပေမဲ့တက်နိုင်လို့တော့မီဒီယာသမားတွေအားလုံးကဒါလိုတော့ဟိုဒီလိုလူစုပြီးခင်ပြီးထိုက်တဲ့ဟာတွေတော့မရရအောင်တော့ live ကြရရှိတယ်ကျွန်တော်တို့လည်း live ကြရအမေဟိုအမကလို့ဘယ်လိုလုပ်ရမလဲဘယ်လိုမှမဖြစ်နိုင်ဘူးပေါ့ဒါလား
ကိုချင်းမင်းထွန်းတို့အဲ့တော့ဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့သတင်းဌာနတွေအနေနဲ့ကဘယ်လိုသတင်းတွေကိုအများဆုံးဖော်ပြကြလဲရှင
်ကျွန်တော်တို့ကတော့အမဟိုသတင်းချက်လက်ရနိုင်တဲ့အဆိုမျိုးပေါ့ဥပမာကျွန်တော်တို့ဟိုလက်လန်းနေတဲ့ဟာမျိုးပေါ့ဥပမာတိုင်းကရေးနိုင်ငံဟိုငွေကြေးပုံစံမျိုးပေါ့လေအပြင်ကျွန်တော်စီးပွားရေးတွေပြင်လူမျိုးရေးရနှိမ့်ချသွားတဲ့ဟာမျိုးဥပမာနေဆက်တွေကပုံစံမျိုးစီးစင်းလာရက်သွားတဲ့ဟာမျိုးတွေပေါ့လေအမျိုးတွေကျွန်တော်တို့အဓိကလိုက်ပဲဟိုဟိုနားမှာကျွန်တော်တို့ပစ်ဖြတ်တယ်ဒီနားပစ်ဖြတ်တယ်ဟိုနားမှာလူဘလောက်တွေသွားတယ်ဟိုဇွားလေးတော်တော်လုံးချို့သွားတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ကိုယ်ဝင်နေကြတယ်လက်လန်းမှမဖြစ်ဘူးလို့ဘာလို့ကျွန်တော်တို့ကဥပမာချင်းပြည်နယ်မှာဖြစ်ကျွန်တော်တို့ကရန်ကုန်မှာဆိုဘလို့မှလက်လန်းမှမဖြစ်ဘူးရန်ကုန်နေရာမှာတောင်မှဥပမာကျွန်တော်တို့ဗဟန်းမှာနေတယ်ဆိုတောင်ကလာမှာဖြစ်တယ်ဆိုတော့မှချက်ချင်းသွားလို့မရဘူးဟု
တ်ကဲ့
ဒီလိုကာလမျိုးမှာပေါ့လေအဲကျွန်တော်တို့အဓိကလိုက်နေတဲ့ဟာတိုင်းသားယူနေကြရေးပြင်ဒီမှုစီးပွားရေးပေါ့လေအဲ့ထဲမှာမှကျွန်တော်တို့ဒီပုံွယ်ရေးတွေပါလာတယ်ပေါ့ဒါမျိုးတွေကိုအဓိကလိုက်ပေါ့အဲအဓိကကျွန်တော်တို့ဘာလို့အဲ့လိုလိုက်ရလဲဆိုတော့ကျွန်တော်တို့ကိုစုခိုင်ခိုင်ပြီးနိုင်တဲ့ဟာမျိုးတွေရှိလို့ပြီးတော့ဟိုအတန်နဲ့ဒီနာမည်တောင်းခံမှုတောင်းရင်မှုရှိရှိနဲ့ပြီးနိုင်တဲ့ဟာမျိုးတွေဖြစ်လို့အဲ့ဒါကိုအဓိကလိုက်ပေါ့
အဲ့တော့အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းသူတို့တုံ့ပြန်ဖြေကြားတာတွေလည်းရှိပါတယ်အဲ့တော့အထူးသဖြင့်ဒီသူတို့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့သူတုံ့ပြန်ပြောဆိုတဲ့အချက်တွေပေါ့လေဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်လာတဲ့သတင်းတွေမှာအဲ့တော့အဲ့ဒီလိုစစ်ကောင်စီဘက်ကတုံ့ပြန်ဖြေဆိုတဲ့အချက်လက်တွေကိုဟိုဘယ်လိုသုံးသပ်လဲရှင်ဟိုကျွန်မကိုမြင့်ကျော်မေးချင်ပါတယ်
ကျွန်တော်မြင်ရတော့ဗောလေဒါကတော့ဟိုဘယ်လိုခေါ်မလဲဟိုအစိုးရဘက်ကအစိုးရဆိုတာဟိုအခုတော့စစ်အစိုးရဗောလေဟိုအချိန်ကတော့ဒါဒီကောက်ပွဲနဲ့တက်လာတဲ့အနေဆိုရဒါပေမဲ့ကျွန်တော်တို့ကဟိုအစိုးရရဲ့မီဒီယာနောက်အစိုးရဘက်ကပြောခွင့်ရပုဂ္ဂိုလ်ဆိုတာကသတင်းသမားကတော့ဟိုရေးပြရအဖြစ်သူတို့ကိုဟိုစပင်ဒေါက်တာလို့ပြောမှာဗောနော်သူတို့ကတော့ပရိုပဂန်ဒါလုပ်ဖို့ပဲလို့ဟိုကျွန်တော်တို့ကအမြဲတမ်းရှုမြင်တာဟုတ်တော့လူလူကထောက်ခံတဲ့အစိုးရလက်ထက်မှာတော့ဒီလောက်ကြီးဒီ highlight ဒီကွဲပြားမှုကဒီလောက်ကြီးဟိုတိတ်မထင်ရှားဘူးနောက်လူလူကလည်းဟိုရင်ဖြစ်တယ်အဲလူလူနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အခါမျိုးကြရင်တော့ဒီဟိုဘယ်လိုခေါ်မလဲပြောတဲ့ဆိုတဲ့အချက်လက်တွေနောက်တစ်ခုကတော့သူတို့ရဲ့ shoot down တွေနဲ့ဒီလူအများမြင်တဲ့ဟာတွေနဲ့ကတော့ဆန့်ကျင်ဘက်ဒီ highlight ကတအားကြီးတဲ့သဘောရှိတယ်ရေးပြအဖြစ်တော့ကျွန်တော်တို့ကတော့ဟိုသတင်းသမားတယောက်အနေနဲ့တော့ဟိုဒါ propaganda ဘက်ကပြောတယ်လို့ပဲကျွန်တော်တို့တော့အမြဲတမ်းယူဆတယ်အဓိကကတော့ဟိုကိုကဟိုသူတို့ကိုလွတ်ဟိုဘယ်လိုခေါ်မလဲဟို counter ဟိုမေးခွန်းတွေတကယ်လွတ်လပ်မေးခွန်းရှိရလားဆိုတဲ့ဟာမျိုးလည်းရှိတာပေါ့နော်ဒီဒီလိုနောက်ထပ်ကတော့ဒီမေးပြီးရင်ရောသတင်းမျိုးရေးပြီးရင်ရောဘာများအကျိုးဆက်ဖြစ်မလဲဆိုတဲ့ဟာမျိုးတွေလည်းရှိတယ်လုံးလုံးဆယ်အချိန်ဒီမှာတော့အဲ့ဒါတွေအားလုံးဟိုထည့်တွေ့ရတဲ့အနေအထားမျိုးတွေရှိတယ်ဟိုတည်င်းတချို့တော့တည်င်းစာရှင်းလင်းပွဲတွေတချို့တော့တည်င်းဌာနတွေကသွားတက်ရင်တော့အန္တရာယ်ရှိတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဥပမာတချို့တည်င်းဌာနတွေလည်းတည်င်းတောက်တွေလည်းဒီဟိုဘယ်လိုခေါ်မလဲကြည်တွင်းမှာရှိနေပြီးတိုင်အောင်ဟိုမရှိသလိုလုံလုံနေကြရတဲ့သဘောမျိုးတွေရှိတယ်ဒီအချိန်ကြီးကတော့ဟိုတည်င်းပြိတ္တတွေ့ရောတည်င်းတောက်တည်င်းတောက်တွေ့ရောပုံပြီးဆွေးနေကြကောင်းတယ်ပြိတ္တတွေ့လည်းမကောင်းဘူးပေါ့နော်ဘာလို့လဲဆိုတော့တည်င်းကိုရှုတော့စုံအောင်သို့မဟုတ် ဟိုပို့ပြီးတော့ verify လုပ်ဖို့အတွက်ခွင့်ရည်နေသွား
တယ်ဒီနောက်ဆုံးကတော့အခုဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကလေဟိုသတင်းနဲ့ပတ်သက်လို့ရှိရင်အဲကျမတို့သတင်းသမားတွေပေါ့နော်အသက်တောင်ပေးကြတယ်နောက်ဒီအချင်းထောင်နေတဲ့မှာနှိပ်စက်ခံရတယ်နှိပ်စက်ခံရတဲ့တိတ်ဆုံးခဲ့ရတယ်ဒါမျိုးတွေအဲတချို့တွေလည်းတိုက်ပွဲတွေမှာသတင်းယူရင်းနဲ့တိတ်ဆုံးခဲ့ရတယ်ဆိုတော့သတင်းသမားတွေကိုကျမတို့လည်းဂုဏ်ပြုကြရတဲ့ခါကြတော့ဟိုကိုနေတမောင်ကိုရိုင်းလည်းဒီအင်းစိန်ချင်းထောင်မှာကိုရိုင်းဖန်စီနှိပ်စက်နှင်းပန်းခံခဲ့ရတဲ့အနေအထားလေးရှိတယ်နောက်လက်ရှိထောင်ထဲမှာလည်းသတင်းသမားတွေလည်းရှိတယ်ဒီသတင်းသမားတွေရဲ့အခန်းကဏ္ဍပေါ့လေဒါဘလောက်အရေးပါတယ်လဲရှင်
ကဲကျေးဇူးတင်ပါတယ်ဒီမေကွန်းတို့အခုဒီကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်နေပေါ့နော်ဂုံပြူတဲ့အနေနဲ့ကျွန်တော်တို့ကတော့ကျွန်တော်တယောက်တည်းအနေနဲ့ပထမဆုံးကြားဆုံးသွားတဲ့သတင်းသမား၃ဦးကိုအရင်ဆုံးဂုံပြူချင်ပါတယ်သူတို့ကိုကျွန်တော်တို့တစ်ပတ်လုံးအမြင်နဲ့အောက်မေ့နေရမှာပါသူတို့ရဲ့ဆွတ်လွတ်မှုသူတို့ရဲ့ပေးဆက်မှုနောက်တစ်ခုကအချင်းအောင်နဲ့အသီးသီးမှရှိနေကြတယ်ကျွန်တော်တို့ရဲ့လွတ်ပေါ်ခိုင်းပဲသတင်းသမား50ကျော်နောက်သူတို့ကကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းမီဒီယာရည်တည်ပိုင်ခွင့်ဘလောက်ထိပျက်စီးပြိုလဲသွားလဲဆိုရင်အကောင်းဆုံးသောနမူနာတွေဖြစ်ပါတယ်ကျွန်တော်တို့ကဥပဒေစိုးမိုးမှုတစ်ခုလုံးမှာပျက်စီးသွားတဲ့အခါမှာကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုမမျှော်လင့်ကောင်းဘူးလို့ကျွန်တော်မြင်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံရေးပါတီတစ်ခုအစိုးရတစ်ခုကနေကျွန်တော်တို့မုံပေးသလိုပေးမှကျွန်တော်တို့ကသူတို့ကြွေးမှစားရတဲ့အဖြစ်မျိုးမရှိတင်ပါဘူးကျွန်တော်တို့ကကိုတူကိုထရုံးကန်ရပါမှာကျွန်တော်တို့ရဲ့လွတ်လပ်ခွင့်အတွက်အများပြည်သူရဲ့လွတ်လပ်စွာပြောဆိုခွင့်အတွက်ကျွန်တော်တို့ကတိုက်ပွဲဝင်ရမှာအဲ့တော့ကျွန်တော်ကတိုက်ပွဲလို့ပြောလို့ရှိရင်ဟိုဗတ်လိုက်တယ်မလိုက်ဘူးဆိုတဲ့သတင်းသမားတွေနဲ့အငင်းပွားစရာတွေရှိမှတဲ့ကျွန်တော်ကတကဘာလုံးနဲ့ဖြစ်ဖြစ်မြန်မာတိုင်းငံလို့ပဲချိန်ကြည့်နေတာကျွန်တော်တို့ကအခွင့်အရေးဆုံးရှုံးနေဆိုရင်တော့အဲ့ဒီခွင့်အရေးတော့တိုက်ယူပါမှာပါတိုက်ယူတဲ့အခါမှာတော့ကျွန်တော်တို့ကပေးဆက်မှုရှိမှာပေးဆက်မှုရှိမှလည်းကျွန်တော်တို့တိုက်ယူထားတဲ့လွတ်လပ်ခွင့်တန်ဖိုးကဘလောက်ထိတန်ဖိုးကြီးမားတယ်ဆိုတာကိုကျွန်တော်တို့ကဒီအမွေကိုထားပြနေအဲ့တော့ကျွန်တော်တို့ကတလျှောက်လုံးဒီစစ်ပွဲကြီးပြီးသွားပြီဖြစ်စေနောင်နာကတိုင်းပြည်ထူထောင်တဲ့အခါမှာဖြစ်စေကျွန်တော်တို့ဒီလွတ်လပ်ခွင့်အတွက်ဘယ်လောက်တောင်ရုန်းကန်ခဲ့ကြလဲဆိုတော့ဆုံးဖြတ်မှုနဲ့ကျွန်တော်တို့ကအနာဂတ်ကိုအပြုသဘောဆောင်ပြီးကြည့်ရမယ်အနာဂတ်ကိုပဲအားမွေးပြီးတော့ပဲကျွန်တော်တို့ကပြန်လည်ထူထောင်ရေးအတွက်ကိုမျှော်လင့်ရမယ်အဲ့ဒီနည်းနဲ့ပဲကျွန်တော်တို့ကလွတ်လပ်ခွင့်ကိုပြန်ရမယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဒီမေလ3ရက်နေ့မှာကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အစီအစဉ်အတွက်ပေါ့လေပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျမတို့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
မင်းစင်းနိုင်တင်ဆက်ပေးခဲ့တာပါမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတစ်နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဆူဆူရွရွကြုံခဲ့ရကြောင်းနဲ့ကမ္ဘာပေါ်မှာသတင်းသမားဖန်ဆီးမှုဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းသမားများအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုအတန်းလွှင့်တဲ့အချိန်ထိထုတ်ပြန်ချက်မရသေးပါဘူးအခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးဆုံးကိုဆက်ပြီးပြောပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတွေကိုထိုးကျသွားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022ခုနှစ်အစီရင်ခံစာမှာပြောပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါ။ဆရာနာသိမ်းမိကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့ပြီး58ဦးကိုဆက်လက်အကြင်ကြခံနေရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကြင်ထားထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးအဝါဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူဂျင်မီအောင်လိုင်းတို့ကအွန်လိုင်းမှာအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြစမှာအာဆီယံအထူးကိုယ်စားလှယ်အနေနဲ့ထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရဖို့မေးမြန်းတောင်းဆိုခဲ့ရမှာလက်တလောအခြေအနေအရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်ဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Stamock နဲ့ Robert McLean တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့တန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 မှာတလဲပြန်နားဆင်နိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝကြပါသေးရှင်။ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.